မြန်မာရေတပ်အတွက်ရေကုန်သင်္ဘောတစ်စီးကိုမကြာမီလွှဲပြောင်းပေးဖို့မှာဖြစ်တယ်လို့အိန္ဒိယနိုင်ငံကပြောပါရယ်တရုတ်နိုင်ငံကဒေသတွင်းစစ်ရေးဩဇာလွှမ်းမိုးဖို့တိုးမြင့်ကြိုးပမ်းလာတဲ့ချိန်မှာအိန္ဒိယနိုင်ငံကအခုလိုကီလိုအတန်းစားရေကုန်သင်္ဘောတစ်စီးကိုမြန်မာနိုင်ငံကိုလွှဲပြောင်းပေးမယ်အကြောင်းကြေညာလိုက်တာဖြစ်ပါရယ်အိန္ဒိယရေတပ်နဲ့ပူးပေါင်းဆောင်ရွက်မှုတိုးမြင့်လှုပ်ဆောင်နေတဲ့မြန်မာရေတပ်အတွက်တော့ဒါဟာပထမဆုံးရေကုန်သင်္ဘောဖြစ်လာမှာပါပင်လယ်ရေကြောင်းဆိုင်ရာပူးပေါင်းဆောင်ရွက်မှုကမြန်မာနိုင်ငံနဲ့ထိတွေ့မှုပေါင်းစုံလှုပ်ဆောင်နေတဲ့အထက်ကတစိတ်တစီတာဖြစ်ကြောင်းအဲ့ဒီလိုပူးပေါင်းဆောင်ရွက်မှုအရမြန်မာနိုင်ငံကို INS Sindhuvia ရင်ကုန်သင်္ဘောလွှဲပြောင်းပြဖို့သွားမှာဖြစ်ကြောင်းအိန္ဒိယပြည်ပရေးရာဝန်ကြီးဌာနပြောခွင့်ရ Anurag Shriva Stava ကသတင်းပရိနေသတင်းစာရှင်းလင်းပွဲမှာပြောပါရယ်အခုလိုကြေညာချက်ဟာအိန္ဒိယ COC ချုပ် MM Naravane နဲ့နိုင်ငံခြားရေးအတွင်းဝင် Hardvardhan Shringla တို့နှစ်ဦးမြန်မာနိုင်ငံကိုနှစ်ရက်ကြာအတူတွားရောက်လက်ပတ်အဖြစ်ရက်ပိုင်းအတွက်မှထွက်ပေါ်လာတာလည်းဖြစ်ပါရယ်အခုလိုမြန်မာရေတပ်အတွက်ပထမဆုံးရင်ကုန်သင်္ဘောကိုပေးရတာဟာဒေသတွင်းနိုင်ငံအားလုံးလုံခြုံရေးနဲ့တိုးတက်မှုရရှိစေရေးစကားဆိုတဲ့အိန္ဒိယနိုင်ငံရဲ့ရည်မှန်းချက်နဲ့အညီလှုပ်ဆောင်နေတာဖြစ်ကြောင်းနဲ့အိန္ဒိယနိုင်ငံတွေအားလုံးကိုယ့်ဘာသာကိုယ်ရည်တည်နိုင်ရေးကိုယ်ပိုင်စွမ်းရည်တွေတည်ဆောက်နိုင်ဖို့အကူအညီပေးရေးအိန္ဒိယနိုင်ငံရဲ့ဂရီကူရစ်တွေနဲ့လည်းကိုက်ညီကြောင်းအိန္ဒိယပြည်ပရေးရာဝန်ကြီးဌာနပြောခွင့်ရရှရီဖတ်စတာဗာကပြောပါရယ်မြန်မာနိုင်ငံဟာအိန္ဒိယနိုင်ငံအတွက်မဟာဗျူဟာကျတဲ့အိန္ဒိယနိုင်ငံဖြစ်သလိုအိန္ဒိယအနောက်မြောက်ပိုင်းကစစ်သွေးကြွပြဿနာရှိနေတဲ့နာဂါလန်နဲ့မနီပါပြည်နယ်တွေနဲ့လည်းမိုင်1640လောက်နေချင်းဆက်နေတာဖြစ်ပါရယ်မကြာမီနှစ်တွေတဲ့နှစ်နိုင်ငံလူကြိုရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေအရှိန်မြင့်လှုပ်ဆောင်နေကြတာလို့လည်း The Times of India သတင်းစာကပြောပါရယ်